ရန်ကုန်တိုင်းအစိုးရကဒီကနေ့မှစတင်လိုက်တဲ့ YBS ဘတ်စကားပြည့်စွဲရေးစနစ်တဲ့ဟာကြိုတင်ပြင်ဆင်မှုအားနေတာကြောင့်ပြည်သူတွေရဲ့အခက်ကြုံရတဲ့အတန်တွေကိုကြားနေရပါတယ်။ဒါပေမဲ့လည်းအချိန်နဲ့တပြေးညီပြုပြင်ပြောင်းလဲသွားမယ်ဆိုရင်တော့ပြည်သူတွေအတွက်ကောင်းမွန်တဲ့ရင်ပြေးစွဲရေးစနစ်တစ်ခုဖြစ်လာနိုင်တယ်လို့ရန်ကုန်တိုင်းလွှတ်တော်အမတ်တချို့နဲ့စီမံခန့်ခွဲရေးလေ့လာသူတွေကပြောဆိုကြပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကတင်ပြပေးပါမယ်ရှင်။
YBS ဘတ်စကားပြည့်စွဲရေးစနစ်တည်စတင်လိုက်တဲ့နေ့မှာပဲခီးသည်တွေဟာသူတို့သွားလူတဲ့နေရာကိုအရောက်သွားနိုင်ဖို့အခက်ကြုံရသလိုခီးစိတ်ပိုကုန်ကြတယ်ဆိုတဲ့ညီးတွားသံတွေကိုလည်းလူမှုမီဒီယာတွေမှာကြားနေရပါတယ်။ရန်ကုန်မြို့ကန်ပြည်သူတွေမနှစ်သက်တဲ့မာထာသဘတ်စကားစနစ်ကိုဖျက်သိမ်းပြီးအခုအစ်စ်ပြည့်စွဲတဲ့ YBS စနစ်ဟာစမ်းသက်စနစ်အစ်စ်တစ်ခုဖြစ်ပါတယ်။စမ်းသက်စနစ်ကိုအကောင်အထည်ဖော်တဲ့အခါပြည်သူတွေအစဉ်ပြည်စေဖို့ဆိုရင်မြို့နယ်တချို့မှာအစမ်းသဘောပြေးဆွဲကြည့်ပြီးအကျိုးအပြစ်ရလဒ်တွေကိုအပြန်လှန်လေးလာသုံးသပ်ပြီးမှရန်ကုန်မြို့ကြီးတစ်ခုလုံးကိုပြေးဆွဲတာမျိုးစီစဉ်ပေးတဲ့လို့ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဒေါ်စနာမင်းကပြောပါတယ
်လူတွေမစိုက်တော့တဲ့အတွက်မထပါကိုဖြုတ်ဖို့ရန်ကုန်တိုင်းဒေသကြီးဆိုရတာပြင်ဆင်တာဖြစ်တဲ့ဒါပေမဲ့ဒီလိုစီစဉ်တဲ့အခါမှာကျမတို့ဒီခရိုင်လေးခုစလုံးကိုနိုင်နေအများကြီးနဲ့ပြေးဆွဲနေတာဖြစ်တယ်အဲ့တော့ကျမရဲ့ဆန္ဒအရဆိုရင်တော့ကျမက pilot project အနေနဲ့ခရိုင်တစ်ခုကိုစပြီးတော့လုပ်စီခြင်းပဲပြီးရင်ကျောင်းသားတွေအတွက်ကျောင်းသားတွေအနေနဲ့ပြစ်ပတ်မစီရပဲနဲ့သူတို့တက္ကသိုလ်တွေကိုတိုင်းရိုက်ရောက်တဲ့ line တွေကိုအရင်စီစဉ်ပေးလိုက်အဲ့လိုစီစဉ်ပေးထားတယ်ဆိုရင်နံပါတ်1ကုန်ကျစရိတ်နေတယ်အခုလူလူတွေကအော်နေတာက line တွေကရှုပ်ထွေးရဲနားမလဲဘူးနောက်တစ်ခုကကုန်ကျစရိတ်ကခလိုင်း200 line ကိုအခု600လောက်တိမိကိုကုန်တာဖြစ်တယ်လို့ပြောတယ
်လူတွေဆက်ပြတ်နေတဲ့မထသစနစ်ပြတ်သိမ်းတာကိုကြိုးစိုးပေမဲ့YBS ဘတ်စကားပြည့်စွဲရေးစနစ်တဟာကြိုတင်ပြင်ဆင်မှုလေးလာဆန်းစစ်မှုတွေအားနည်းခဲ့တာသတိထားမိတယ်လို့ရန်ကုန်နိုင်ငံရေးသိပ္ပံကျောင်းတာဝန်ခံဦးမြတ်သူကသုံးသပ်ပါတယ
်ဒီမထသစနစ်ကအင်တာမတ်ဆိုးရွားတဲ့စနစ်ပေါ့နော်ဒါကိုပြုပြင်မှုစူးစမ်းတာကိုတော့ကျွန်တော်တို့အတိမတ်ပြုပါတယ်သို့သောသူပြေသနာလုပ်ခါတာကိုကျေကျေပြန့်ပြန့်ပေါ့နော်တိုင်မင်တာမျိုးမရှိဘဲနဲ့နော်သူတို့ဒီဟာကို volunteer တွေနဲ့ဖြည့်ရှင်းမယ်ဆိုပြီးတော့ဒီ media အားသုံးပြီးတော့မှလုပ်တယ်သို့သော volunteer 800ဆိုတာရန်ကုန်တမျိုးလုံးမှာဘာမှမဟုတ်ဘူးနောက်ပြီးတော့ဒီတခုခုဖြစ်လာရင်ဒါကိုပြန်ကင်တွယ်ဖို့အတွက်စီမံထားတဲ့ဟာတွေဘာမှမတွေ့ရအောင်ကားကြီးတွေပို့လွှတ်ဖို့လုံမလားအဲ့ဒါဆိုလို့ချင်းကားကြီးတွေနောက်နေ့တွေမှာပို့လွှတ်အောင်ဘယ်လိုလုပ်မလဲဒီလိုမြန်မြန်ဆန်ဆန် response လုံးလာနိုင်တော့အတိုင်းအတာတစ်ခုထိတော့ဟိုပြည်လေကောင်းပြည်လေဝါနိုင်တာပေါ့
တကယ်တော့ရန်ကုန်တိုင်းအစိုးရဟာပြည်သူလူထုအတွက်ကောင်းမွန်တဲ့စနစ်တစ်တစ်ခုဖြစ်လာအောင်စီစဉ်နေတာသာဖြစ်တယ်လို့ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဒေါ်စနာမင်းကပြောပါတယ
်ရန်ကုန်တိုင်းဒေသကြီးအစိုးရအနေနဲ့ဟလာပြည်သူလူထုမစိုက်တဲ့မထသားကိုဖြုတ်ပေးရတာပါနောက်တစ်ချိန်မှာပြည်သူလူထုအတွက်တက်တောင့်တက်တာဖြစ်စေမဲ့အများစိုက်နှစ်တက်မဲ့ဘတ်စကားလိုင်းတွေဖြစ်ပေါ်လာဖို့အခုတည်းကကြောင်းလဲရတာဖြစ်တဲ့အတွက်ဟိုကျွန်တော်ဆက်ဆံခြင်းဖြစ်တဲ့အတွက်အခက်အခဲလေးတွေ့နိုင်တယ်
YBS စနစ်တစတင်ပြေးဆွဲခြင်းမှာခီးတဲ့တွေကိုစေတနာဝန်ထမ်းကူညီသူရန်ကုန်တမျိုးလုံးယာနဲ့ချီရှိခဲ့ပေမဲ့တကယ်တမ်းမှာဒီတက်မကရှိဖို့လိုတယ်လို့သုံးသပ်သူတွေရှိပါတယ်အထူးသဖြင့်ရင်ညောပိတ်ဆို့မှုအကြီးမားဆုံးဖြစ်နေတဲ့ရန်ကုန်တင်ကြီးစင်းမီးပွိုင်လိုနေရာမျိုးကိုဖြည့်ရှင်းဖို့လိုတယ်လို့ဦးမြတ်သူကထောက်ပြပါတယ
်အခုရန်ကုန်မြို့ထဲမှာဆိုရင်ဒီမြို့ထဲလမ်းကျတာရဲ့အတိတ်အကြောင်းချက်ကတင်ကြီးစင်းမီးပွိုင်မှာဖြစ်နေတာအဲ့တင်ကြီးစင်းမီးပွိုင်ကိုဘလို့ပြေရောအောင်လုပ်မလဲဆိုတာเนาะရင်နေရဲ့လို့မယ်ပြီးရင်အဲ့သူ့ဘေးကရမှာဝင်နေမှာဟိုအထက်မြင့်ဟိုကားကြံနာစခန်းကမျိုးဖွင့်ပြီးတင်ကြီးစင်းကားတွေကိုရှင်းဖို့ကြိုးစားမယ်ဘတ်ပေါင်းဆောင်ကနေချင့်ကက်တဲ့ပုံစံမျိုးနဲ့သွားမှာเนาะရင်နေရဲ့ကလည်းအဲ့နေရာမှာအဆက်မပြတ်เนาะဒီရင်ကြောတွေကိုရှင်းပေးမှရမယ
်အခုကာလဟာရန်ကုန်တိုင်းဒေသကြီးလွတ်တော်တလတာရန်နာထားတဲ့ကာလဖြစ်ပြီးလွတ်တော်ပြန်ဆတဲ့အခါဒီ YBS စနစ်တဲ့ပြဿနာကိုသုံးသပ်ဆွေးနွေးသွားဖို့ရှိတယ်လို့ရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ခင်ဗျာ